NATO မှာအမေအဖွဲ့ရဲ့တပိုင်းမှာအကြီးအမားဆုံးဖြစ်တဲ့လေတပ်စီရေးလေ့ကျင့်မှုတက်ကိုဂျာမနီနိုင်ငံမှာဂျွန်လ၁၀ရက်မနေ့ကစတင်လိုက်ပါတယ်။မြောက်ပိုင်းနဲ့ Baltic ပင်လယ်ပြင်မှာလေကြောင်းပြန်တမ်းမှုအကြိမ်2000ဝန်းကျင်ပြန်တမ်းလေ့ကျင့်ကြမှာဖြစ်ပါတယ်။ဒီစီရေးလေ့ကျင့်မှုမှာနိုင်ငံ25နိုင်ငံလေရအစီ250နဲ့တပ်သား1000ဟာလာမယ့်ရက်တွေမှာပါဝင်လေ့ကျင့်ကြမှာဖြစ်တယ်လို့ဂျာမန်လေတပ်ကပြောပါတယ်။ဒီလေ့ကျင့်မှုကနိုင်ငံတစ်နိုင်ငံကိုဥတည်တာမဟုတ်ပဲနေတော့မှာမိတ်နိုင်ငံတွေရဲ့ကာကွယ်စွမ်းဆောင်ရည်ကိုပြသဖို့ဖြစ်တယ်လို့ဂျမန်လေတပ်ဦးစီးချုပ်အင်ဂိုဂါဟက်စ်ကပြောကြပါတယ်။ဒါပေမဲ့ယူကရိန်းနဲ့ရုရှားစစ်ဖြစ်နေရာမှာနေတော့အဖွဲ့ကယူကရိန်းကိုပံ့ပိုးကူညီနေတာပါ။ဂျာမနီနိုင်ငံဟာဥရောပရဲ့ဗဟိုမှာတည်ရှိတာကြောင့်အဓိကထောက်ပံ့ရေးစုံချက်နေရာဖြစ်ပြီးလေကြီးရဲ့အတွက်အခုလိုနေရာလဲဖြစ်လာတာပါ။ဂျာမနီနိုင်ငံမှာအမေရိကန်တပ်သား3500လဲတပ်ချထားပါတယ်။စီအလေဂျီနာမှာဂျာမနီမှာရှိတဲ့လေတပ်စခန်းတွေကိုအဓိကထားသလိုနယ်သာလန်နဲ့တပ်ပရချက်တပ်ပရနိုင်ငံကနေရာတွေမှာလည်းပါဝင်နေကြတာတွေ့ရပါတယ်အမေရိကန်ကဒီလေ့ကျင့်ရေးထဲမှာပါဝင်ကြဖို့အတွက်လေရင်တရာကျော်စစ်လွတ်မှာဖြစ်ပါတယ်